အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခံနေရတဲ့မောင်တော်မျိုးနဲ့အတွင်းမှာဒဏ်ရာတွေနဲ့မြုပ်နှံထားတဲ့လူသေအလောင်းတချို့တူးဖို့တွေ့ရှိခဲ့တယ်လို့သိရပါဗျ။ဒီကိစ္စကိုသက်ဆိုင်ရာအာဏာပိုင်တွေကအသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်ပြီးဘယ်သူဘယ်ဝါဆိုတာအတိအကျထုတ်ပြန်တာမရှိသေးပါဘူး။ဒါနဲ့ပတ်သက်လို့သိထားသလောက်တင်ဆက်ပေးပါအောင်ကိုသားညုံရေ။
ကောင်းပါပြီဗျာဒီမောင်တော်မျိုးနဲ့လူဖမ်းပြင်ရွာရဲ့တောင်ဘက်ကိုဂိုက်300အကွာကကွင်းပြင်တစ်ခုမှာသတင်းရရှာဖွေရမှာတော့မြုံနံထားတဲ့ဒီအမျိုးသမီး3ရဲ့အလောင်းအမျိုးသား2ရဲ့အလောင်းစုစုပေါင်းအလောင်း4လောင်းတွေ့ခဲ့တာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဒီညနေပိုင်းကဖော်ပြခဲ့ပါတယ်စစ်ဆေးတွေ့ရှိမှုတွေအရအမျိုးသား2ရဲ့အလောင်းမှာဥကောင်းပွင့်ထွက်ဒဏ်ရာနဲ့အခြားဒဏ်ရာတစ်ခုတွေ့ရသလိုပဲအမျိုးသမီး3ဦးအလောင်းနဲ့ဒီ2လောင်းမှာတော့နောက်ကျောဖောက်ဝင်ဒဏ်ရာကြောရိုးကျိုးဒဏ်ရာတွေတွေ့ခဲ့ရတယ်ဆိုပြီးတော့အဲ့ဒီညညချက်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့လို့မိနစ်ပိုင်းအကြာမှာတော့ဒီညညချက်ကိုသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook အကောင့်ကနေပြီးတော့ပြန်ဖြုတ်ထားတာတွေ့ရပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတယုံပြောခွင့်ရသူဦးစောထေကိုကျွန်တော် VOA သတင်းတောက်ဦးထောင်ကကိုထောင်ကမေးမြန်းတဲ့ခါမှာအခုလိုတုံ့ပြန်ထားပါတယ်။ဟုတ်က
ဲ့ဆီစစ်ခိုင်းတာအဲ့ဒါကို Investigation Commission နေ
အဲ့ထုတ်ပြန်ချက်
ကျွန်တော်တို့မထုတ်ပါဘူ
းအခုဆရာတို့သတင်းထုတ်ပြန်ချက်ကလွန်ခဲ့တဲ့2နာရီခွဲ3နာရီလောက်ကထုတ်ထားတာပါ information committee ရပါခင်ဗျမထုတ
်ပါဘူးဗျဟုတ်ပြန်ကြည့်လိုက်ပါဗ
ျအခုပြန်ဖြုတ်ထားတယ်နဲ့ဆရာအဲ့တော့မသေးချာသေးဘူးဆိုရဲသဘောလားခင်ဗျအ
ဲဘယ်သူတက်လို့ဘယ်သူတက်မှမသိတော့ကျွန်တော်တို့အမှုဖွင့်လို့ရဲရစစ်စစ်တဲ့ဟာကိုကျွန်တော်ပြန်ပြီးတော့စစ်စစ်ခိုင်းတာပါလေဟုတ်
ဟုတ်ကဲ့အဲ့နေရာကို24သွားပြီးတော့24ရယ်လို့ပြောလို့လေဘာကြောင့်များအဲ့နေရာကိုသွားပြီးတော့24ဖြစ်တာလဲခင်ဗျ
အဲ့တော့ဒီစုံစမ်းစစ်ဆေးရေးဖွဲ့တွေကကျွန်တော်တို့ကကျွန်တော်တို့ဘာမှပြောလို့ရကျွန်တော်တို့အဲ့ဒါနဲ့ထောက်ခံတာလို့ဟုတ်
တနေ့ပတ်သက်ပြီးတော့မောင်တော်မျိုးနဲ့ရစ်ခန်ရဲ့ရဲမှုကြော်မြဝင်းကတော့အလောင်းတွေတွေ့ရှိတယ်ဆိုတာကိုလည်းကြားပြီးတော့အသေးစိတ်ကတော့မပြောနိုင်ဘူးလို့ဆိုပါတယ်။ဒါကတော့စုံစမ်းရေးကော်မရှင်ရဲ့အတွင်းမှုဦးဆောင်မြစ်ဖေဦးဆောင်တဲ့အဖွဲ့ကတွားရောက်ပြီးတော့စုံစမ်းနေတယ်လို့ဆိုပါတယ်။ဦးဆောင်မြစ်ဖေကတော့ VOA ကနေပြီးတော့ဆက်သွယ်လို့မရသေးပါဘူး။ကနေကအစိုးရသတင်းထုတ်ပြန်ရေးကထုတ်ခဲ့တဲ့သတင်းထဲမှာတော့အဲ့ဒီညမှာလူသေးအလောင်းတွေမြုပ်နှံထားတယ်ဆိုတာကိုလူတဦးကသတင်းပေးလို့တွားရောက်တူးဖော်ရင်းနဲ့တွေ့ရှိခဲ့တာလို့ရေးပါတယ်။ဒီခိုင်ပြည်နယ်မောင်နှောက်ဒေသအတွင်းမှာဒီအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်နှိမ်နှင်းတဲ့စစ်စင်ယူတွေအတွင်းအမျိုးသမီးတွေပေါ်မှာလေမန်းဆိုင်ရာမတရားဆော့ကားမှုလူသတ်မှုမိရှုမှုစတဲ့လူခွင့်ချိုးဖောက်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကလုပ်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂရောနိုင်ငံတကာလူခွင့်ဖွဲ့တွေကပါဝေဖန်နေကြတာပါတစ်ဖက်မှာလည်းဒီအစိုးရနဲ့နှိစက်တဲ့စိုးရအာဏာပိုင်တွေနဲ့ဆက်ဆက်တဲ့အချို့ကလည်းတပ်ဖြတ်ချင်းခံမှုတွေရှိနေတယ်ဆိုပြီးတော့သိရပါတယ်လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ခဲ့တဲ့ဒီလူခွင့်ချိုးဖောက်မှုအစဉ်ကစားပါအချက်လက်တွေဖြစ်ရတစ်ခုချင်းစီကိုတော့အစိုးရစုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းနေတယ်လို့ပဲတမတော်ရဲ့လုံခြုံရေးအဖွဲ့အစည်းတွေဘက်ကလည်းဒီဌာနတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်လျက်ရှိတယ်လို့သိရပါပါခင်ဗျာ